စံဖက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမြောက်ပိုင်းကိုရန်ကုန်မှာအခြေစိုက်တဲ့နိုင်ငံတကာတန်တမန်တွေတွားရောက်လည်လာနိုင်ဖို့ကိုလည်းအစိုးရတောင်းရှိသူတွေကစီစဉ်နေပါတယ်။ဒီအကြောင်းကိုတော့ဒီဝေမြန်မာပိုင်းသတင်းတောင်မှမေခါကပြောပြပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကမှတူးဖော်ရရှိခဲ့တဲ့အစံဖက်တပ်ဖြတ်မှုကြောင့်ဒေသုံသွားခဲ့တဲ့ဟိန္ဒူဘာသာဝင်တွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုပြည်တွင်းခြေစိုက်တန်ယုံ48ယုံကတန်တမန်တွေကိုလိုက်လံပြသမှာဖြစ်ပါတယ်။မနက်ဖြန်တွားရောက်ဖို့စီစဉ်ထားတဲ့ဒီခီးစင်မှာနိုင်ငံတကာတန်တမန်အယောက်80နီးပါးတွားရောက်ဖို့ဖိတ်ကြားထားတယ်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်စေကပြောပါတယ်။တရက်တာကြာမဲ့ဒီခီးစင်မှာအဓိကအနေနဲ့ပြိပခါဖြစ်တဲ့နေရာတွေနဲ့လက်ရှိမောင်းတော်အခြေအနေတွေကိုလေ့လာနိုင်ဖို့ဖိတ်ကြားထားတာဖြစ်ပါတယ်။မောင်းတော်မျိုးရဲဘော်ကြကြေးရွာနီးအကျန်းဖတ်သမားတွေရဲ့ရရက်ဆက်ဆက်တက်တာခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရွာသားတွေရဲ့ဆွေမျိုးသားချင်းတွေနဲ့လည်းတွေ့ဆုံနိုင်ဖို့စီစဉ်ပေးသွားမယ်လို့သူကပြောပါလေ
။ငင်းချင်းပြန်ပါပဲ။ငင်းချင်းပြန်လာမယ်။သူတို့ကောင်းတော့ကောင်းတော့ဘက်ကိုသွားပါအောင်။ကောင်းတော့မြောက်ဆန်း။ဘယ်လိုဆောင်သွားပါမလဲ။အကျောင်းဖက်လူရည်တွေနဲ့ပတ်သက်ပြီးတော့ဒီမှာလူမျိုးစုတိုင်းရင်းသားတွေကိုခုနကလူမျိုးတုံးရဲစစ်တဲ့လုပ်ခဲ့တဲ့ဥစ္စာလေးတွေကိုတကယ်ဖြစ်စဉ်ဖြစ်ခဲ့တဲ့နေရာလေးတွေနဲ့ခံရတဲ့ဒီခံရတဲ့တိုင်းရင်းသားတွေနဲ့အဲ့ဒီနေရာလေးတွေနဲ့သွားပြီးတော့ပြည်ပြီးတော့
ဒီခီးစင်မတိုင်ခင်ဂျပန်ကပဲအမေရိကန်တန်တမန်အဖွဲ့တွေနဲ့ဂျပန်တန်တမန်အဖွဲ့တွေကိုလည်းမောင်းတော်ကိုတွားရောက်နိုင်ဖို့စီစဉ်ပေးခဲ့ပါသေးတယ်။ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းမှာရခိုင်ရင်းနဲ့ပတ်သက်ပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်လို့ဆိုနေကြပေမဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းရဲ့90ရာခိုင်နှုန်းကျော်ကတော့ပြိပကဇုံထဲမှာဆက်လက်နေထိုင်နေတယ်လို့ပြောဆိုခဲ့ပါတယ်။ဘသူမဆိုဒီအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာစမ်းသပ်သင့်တယ်လို့ပြောဆိုခဲ့တာဖြစ်ပြီးအခုမတည်ငြိမ်တဲ့ဒေတာရင်းအခြေအနေတွေကိုတန်တမန်နေအနေနဲ့တိတိကျကျလေ့လာနိုင်အောင်ကိုယ်တိုင်တွားရောက်ကြည့်ရှုနိုင်ဖို့စီစဉ်ပေးတာဖြစ်တယ်လို့လည်းဦးတင်မောင်စေကပြောပါတယ်။ဒါ့အပြင်တန်တမန်တွေအနေနဲ့လက်တွေ့အသေးစိတ်သိရှိနိုင်အောင်လွတ်လပ်စွာတွေ့ဆုံမေးမြန်းခွင့်တွေပေးသွားမယ်လို့လည်းဦးတင်မောင်စေကပြောပါတယ်
။ကိုယ်ရှိတဲ့နေရာတွေကတော့ဒီဒေတာကန်တွေနဲ့တွေ့ပါမယ်။ဒေတာကန်တွေနဲ့လွတ်လပ်စွာတွေ့ဆုံစကားပြောကြမယ်။ဒီတိုင်းနိုင်ငံကြီးရဲ့ဟိုတမန်ရင်းခွင့်တွေမှာလည်းပါပြီးသားပါ။ဟိုတပည့်နိုင်ငံကိုဒါဟိုဖက်ပြေးသွားတဲ့လူတွေရှိတယ်လို့ဒီမှာ၆ကြီးပဲနဲ့လည်းဒီမှာနော်တဝက်စုစုလောက်ကတည်းကအေးအေးဆေးဆေးနဲ့ဒီမှာဟိုကြံခဲ့တာရှိပါတယ်။ဒါကတော့ဒီအားလုံးကမီဒီယာတွေအားလုံးကစိတ်ဝင်စားနေနေတာဟိုဘက်ကိုဖက်ပြေးသွားတဲ့လူတွေနဲ့ဟိုဘက်ကထွက်ပြေးသွားတဲ့လူတွေလက်ခံဖို့ရိုးတာပဲမေးနေတာဖြစ်တဲ့ဆိုရင်ဒါသူတို့ဘက်ကလည်းလာမင်းပြောတယ်လို့ဒီမှာကြံနေတဲ့လူတွေကိုလည်းဒါပြီးတော့နော်လာပြီးတော့မင်းများကြည့်ပါ။ဘာဖြစ်လို့ခင်ဗျားတို့ကကြံနေကြလဲ။ခင်ဗျားတို့အဲ့ဒါကလည်းတော့ကြည့်ရတယ်။အဲဒီဥစ္စာလေးပါပဲ။သူတို့ဒီဘက်မှာလည်းပြတာဆိုင်ရယ်ဆိုပြီးတော့ပြည့်ပြည့်ပါပဲ
။ပြီးခဲ့တဲ့စက်တင်ဘာ24နဲ့25ရက်နေ့တွေက ARS အကြမ်းဖက်အဖွဲ့ရဲ့လူမဆန်စွာရဲရဲဆက်ဆက်တပ်ဖြတ်မှုခံရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း45လောင်းမြုပ်နှံထားတဲ့နေရာကိုရှာဖွေတွေ့ရှိခဲ့ပါတယ်။တေဆုံးသူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့လက်ရင်းကိုလည်းဓာတ်နဲ့လှိဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရကြောင်းနဲ့ဒါဟာအစိုးရ ARS ရဲ့အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့
ပြင်းထုတ်ပြန်ထားပါရှင်။ UN မြန်မာပိုင်းတွင်တောင်မမေခအရင်ပြပို့တော်လာပါရှင်။